န်ကိုရီးယားနိုင်ငံခေါင်းဆောင်ပိုင်းအပြောင်းလဲကာလမှာအထူးခြံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးအပေါ်မှာမတိကျမရေရာမှုတွေနဲ့အခွင့်အရေးရောနှမျိုးလုံးရောထွေးနေတာပါ။တောင်ကိုရီးယားရဲ့သမ္မတသစ်ဟာမြောက်ကိုရီးယားနဲ့ပတ်သက်တဲ့သူ့ရဲ့ရည်တည်ချက်သဘောထားကိုယူရိုရိတ်တိတ်ဖွင့်ပြောခဲ့ပြီးဖြစ်တဲ့အကြောင်းကိုတော့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကနေ VOA သတင်းတောက် Steve Harmon ကသတင်းပေးပို့ထားပါတယ်။ကိုရီးယားနိုင်ငံဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။သမရအဖြစ်နဲ့ရွေးချယ်ခံရပြီးပထမဆုံးနေ့မှာပဲစင်နူရီပါတီကပါကင်ဟဲဟာတောင်ကိုရီးယားမျိုးသားဂူဘိမှန်ကိုတွားရောက်ပြီးတော့သူမရဲ့ဖခင်ပါဝင်ကွယ်လွန်သွားခဲ့တဲ့သမရ၃ဦးကိုတွားရောက်ဂါရဝပြုခဲ့ပါတယ်။အဲဒီနောက်သူမရဲ့မိဘနှစ်ပါးရဲ့အုပ်ဂူမှာအမွေးတိုင်ထွန်းညီခဲ့ပါတယ်။1962ခုနှစ်ကစစ်အာဏာသိမ်းမှုနဲ့စတင်ခဲ့တဲ့တောင်ကိုရီးယားသမရဟောင်ပတ်ချုံဟီဟာတောင်ကိုရီးယားနိုင်ငံရဲ့အာဏာကိုနှစ်အတော်ကြာထိန်းချုပ်ထားခဲ့တာပါ။အဲဒီနောက်1989ခုနှစ်မှာသူ့ရဲ့ထောက်လှမ်းရေးအကြီးအကဲရဲ့လှုပ်ကြံတပ်ဖြတ်တာကိုခံခဲ့ရပြီးတော့အဆုံးသတ်ခဲ့တာလည်းဖြစ်ပါတယ်။ပါကင်ဟဲရဲ့မိခင်ဟာလည်း1984ခုနှစ်မှာမြောက်ကိုရီးယားဘက်ကသရှိုးတနတ်သမားတစ်ယောက်ရဲ့လှုပ်ကြံတပ်ဖြတ်တာကိုခံခဲ့ရပါတယ်။ဒါကြောင့်သမရအဖြစ်ပထမဆုံးအရွေးခံရတဲ့နေ့မှာကိုပဲမြောက်ကိုရီးယားနိုင်ငံဟာမစ်ပါကရဲ့စိတ်ထဲမှာအတော်လေးကိုလွှမ်းမိုးနေခဲ့တာဖြစ်ပါတယ်။သူမရဲ့အစိုးရလက်ထက်မှာနိုင်ငံတော်လုံခြုံရေးကိစ္စကထိတ်ဆုံးကဦးစားပေးကိစ္စရဖြစ်တယ်လို့ကြေညာလိုက်ပါတယ
်။ इबन 선거는한반도를둘러싼정세가급변하는가운데치러졌습니다
မြောက်ကိုရီးယားဘက်ကတာဝေးပစ်ဒုံးကြီးပစ်လွတ်တာကတောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးအခြေအနေဟာဘလောက်ထိစိုးရိမ်စရာကောင်းတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုတွေ့နိုင်တယ်လို့သူမကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဇန်မာလ12ရက်နေ့ကမြောက်ကိုရီးယားနိုင်ငံဘက်ကအစင်းစစ်ပစ်လွတ်နိုင်တဲ့တာဝေးပစ်ဒုံးကြီးကိုအကာသာတဲကိုပစ်လွတ်ခဲ့ပါတယ်။ဒါသာပရင်းနေ့ကရုံးမြန်တန်ကြားကနေပြောသွားတဲ့မိန်ကွန်းထဲမှာတော့မစ်ပတ်ကလုံခြုံရေးအင်အားကောင်းတာနဲ့ယုံကြည်မှုကိုအခြေခံတဲ့တဏ္ဍမန်ဆက်ဆံရေးတွေပေါ်မှာအခြေခံပြီးတော့ကိုရီးယားကျွန်းဆွယ်မှာခေတ်သစ်တစ်ခုကိုစတင်ဖွင့်လှစ်သွားမယ်လို့ကြုံဝါပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေမှာတော့သူမဟာပြိုင်ဘက်ဖြစ်တဲ့ Democratic United Party ကမွန်ဂျေအင်းရဲ့သဘောထားတွေမတူခဲ့ပါဘူး။မွန်ဂျေအင်းကသူ့အနေနဲ့တကယ်လို့သာသမ္မတအဖြစ်ရွေးခံရမယ်ဆိုရင်မြောက်ကိုရီးယားရဲ့ခေါင်းဆောင်ဖြစ်တဲ့ကင်ဂျုံအန်နဲ့ကြိုတင်သတ်မှတ်ချက်တွေမထားဘဲဆွေးနွေးမှုတွေလုပ်သွားမယ်လို့ကတိပြုခဲ့ပါတယ်။ဒါပေမဲ့ Miss Park ကတော့မြောက်ကိုရီးယားဘက်ကမကြသေးခင်ကစီရေးအရာရန်စတိုက်ခိုက်ခဲ့တာတွေအပေါ်မှာအရင်ဆုံးတောင်းပန်မှမြောက်ကိုရီးယားနဲ့ဆွေးနွေးမှုလုပ်နိုင်မယ်လို့ပြောခဲ့ပါတယ်။2010ခုနှစ်ကလူ46ယောက်တည်ဆုံသွားခဲ့တဲ့တောင်ကိုရီးယားရေတပ်တင်းပေါ်ကိုတော်ပီဒိုနဲ့တိုက်ခိုက်ခံရမှုဟာမြောက်ကိုရီးယားရဲ့လက်ချက်ဖြစ်တယ်လို့တောင်ကိုရီးယားကပြစ်တင်လိုက်ပါတယ်။အဲ့ဒီနှစ်ကုန်ပိုင်းမှာလည်းတောင်ကိုရီးယားရဲ့စစ်အခြေစိုက်ခံရှိတဲ့ရောင်ဖြွန်းကျွန်းကိုမြောက်ကိုရီးယားဘက်ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့တိုက်ခိုက်မှုကြောင့်အရသား2ယောက်အပါအဝင်လူ4ယောက်တည်ဆုံခဲ့ပါတယ်။ကိုရီးယားနိုင်ငံသားမှာဆက်ဆံရေးပြန်ပြီးတော့နှွေးထွေးလာအောင်ရည်ရွယ်ပြီးဖော်ဆောင်ထားတဲ့နေကြီးဖြားဝါဒအရတောင်ကိုရီးယားရဲ့ပြီးခဲ့တဲ့အစိုးရလက်ထက်နှစ်ခုမှာတောင်ကိုရီးယားကမြောက်ကိုရီးယားကိုအကူအညီတွေပေးခဲ့ပါတယ်။ဒါပေမဲ့မကြာခင်ရာထူးကနေအနားယူတော့မဲ့လက်ရှိသမ္မတအီမြောင်ဘတ်လက်ထက်မှာတော့အကူအညီတွေအရန်လိုအပ်ပြီးတော့ဆင်းရဲတဲ့မြောက်ကိုရီးယားနိုင်ငံပေါ်ပေးနေတဲ့အကူအညီတွေကိုဖျက်တောက်ပစ်ခဲ့ပါတယ်။ဆိုတက္ကသိုလ်ကမြောက်ကိုရီးယားလေးလာရေးဌာနကပါမောက်ခရန်မူဂျင်းကတော့အခြေအနေတွေကိုပြောင်းပြဖို့ကလွယ်မှာမဟုတ်ဘူးလို့ခန့်မှန်းလိုက်ပါတယ
်။ပါကွန်ဟိုဘူတို့한미동맹과안보를강조하고김정은체제또한체제생존을위해서안보
တောင်ကိုရီးယားသမ္မတတွေဟာတောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားလက်ရှိရှိထားတဲ့စည်ရေးမဟာမိတ်အခြေအနေကိုအလေးပေးပြီးပြောကြားသွားဖို့ရှိပါတယ်။ကင်ဂျွန်အမ်ရဲ့မြောက်ကိုရီးယားအစိုးရဟာတာဝေးပစ်ဒုံးကြီးနဲ့နျူကလ িয়ার လက်နက်ကိုတည်ဆောက်ပြီးသူတို့ဆက်ပြီးတော့ရည်တည်နိုင်ဖို့အတွက်ဆက်လုပ်နေပါတယ်။ဒါကြောင့်ကိုရီးယားနိုင်ငံသားမှာထိရောက်တဲ့ဆွေးနွေးမှုတွေဖြစ်လာဖို့ခက်ခဲမှာပါ။
တောင်နဲ့မြောက်ကိုရီးယားနိုင်ငံတို့ကြာသုံးနှစ်ကြာဖြစ်ခဲ့တဲ့စစ်ပွဲကို1953ခုနှစ်ကငြိမ်းချမ်းရေးသဘောတူစာချုပ်နဲ့အဆုံးသတ်ခဲ့တာမဟုတ်ဘဲတစ်ဖက်နဲ့တစ်ဖက်အပြစ်ခတ်ရက်စဲပြီးတော့အဆုံးသတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်တကယ်တမ်းပြောရမယ်ဆိုရင်ကိုရီးယားနိုင်ငံသားကစစ်ပွဲဟာအဆုံးသတ်ခြင်းမရှိသေးဘူးလို့ဆိုရမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံကနေတွားရောက်ပြီးအလုပ်လုပ်နေတဲ့အလုပ်သမားတွေအတော်များများရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။အခုလိုတောင်ကိုရီးယားမှာသမရအစ်စ်ကိုရွေးကောက်တင်မြှောက်လိုက်တဲ့အပေါ်မှာအဲ့ဒီမှာရှိတဲ့မြန်မာအလုပ်သမားတွေရဲ့သဘောထားနဲ့သူတို့အပေါ်ဘယ်လိုအကျိုးဆက်တွေရှိလာနိုင်လဲဆိုတာနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံမှာအလုပ်လုပ်နေတဲ့ကိုဇော်မိုးအောင်ကအခုလိုပြောပါတယ်
။ကျွန်တော်ဒီကိုရီးယားနိုင်ငံရောက်နေတဲ့ဒီနိုင်ငံသားအများစုကတော့အခုလက်ရှိမစ္စဘဂွန်နဲ့ဘောနော်ဒီသမရအပြင်ရွေးချယ်ခံလိုက်ပုံမှာတိတ်ပြီးတော့သူတို့မနှင်းမြူဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုတော့လေအခုလက်ရှိသမရကလည်းနိုင်ငံသားလူသမားအခွင့်အရေးတွေပေါ်မှာတိတ်ပြီးတော့အလေးထားဆောင်ရွက်ပေးတာမရှိတဲ့အတွက်အဓိကအကြောင်းရတာသူတို့ပါတီကနေပြီးတော့အများအားနိုင်ငံသားပတ်သက်တဲ့ ခွင့်ရေးကိစ္စတွေမှာအားလုံးသူတို့ကတားမြစ်တာတွေရှိတယ်မလုံဆောင်ပြီးတာတွေရှိခဲ့တယ်ပေါ့နော်အဲ့ဒါကြောင့်မို့လို့အားလုံးကဒီပါတီကသမ္မတတွေတက်ခဲ့မယ်ဆိုရင်ကျွန်တော်အလုပ်သမားတွေအနေနဲ့အခွင့်အရေးသိရမှာမဟုတ်ဘူးအဲ့ဒါကြောင့်သူတို့တက်ခဲ့ရင်လည်းငါတို့အခွင့်အရေးဆုံးရှုံးမှုရှိမှာဆိုတဲ့အတွေးတွေပေါ့လေအဲ့အတွေးတွေရှိတာကြောင့်မို့သူတို့ဒီပါတီတက်တဲ့လူတွေကိုသိတက်တက်ချင်းမရှိဘူးခင်ဗျာ
ဒါမဲ့လေတောင်ကိုရီးယားနိုင်ငံသားတဦးနဲ့အိမ်အောင်ချပြီးအလုပ်လုပ်နေတဲ့မြန်မာနိုင်ငံသူမတ်ကျင်လက်ကတော့အခုလိုမျိုးတောင်ကိုရီးယားနိုင်ငံမှာအမျိုးသမီးသမရအစ်ရွေးချယ်လိုက်တာကိုသဘောကျပြီးသူ့အနေနဲ့ထောက်ခံတယ်လို့ပြောလိုက်ပါတယ်ခင်ဗျာ